မချန်ရဲ့ရက်တွေတွင်ကိုဗစ်ရောဂါပိုးနှစ်စဉ်ကူးစက်မှုနှုန်းတိုးလာတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာကာယရောဂါကူးစက်မှုအချက်အချာနေရာတစ်ခုဖြစ်လာနေပါတယ်။ရောဂါကူးစက်မှုရေးတရင်ပတ်နဲ့ချီကျဆင်းလာခဲ့ပြီးမှတကြောပြန်ကူးစက်မှုတွေကျုံနေရတာပါ။ရောဂါကူးစက်မှုတွေတိုးလာတဲ့ကြောင်းကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်လုပ်တဲ့အိန္ဒိယနိုင်ငံကနေကိုဗစ်ကာကွယ်ဆေးပြပတင်ပို့မှုတွေလည်းကျဆင်းလာပါတယ်။ဒီနေ့ဆမ်မာတုန်းကကာယရောဂါကူးစက်မှုတန်းအပြင်းထန်ခံခဲ့ရတဲ့အိန္ဒိယနိုင်ငံမှာယောဂါကာကွယ်ရေးအစီအမံတွေကိုရှော့ချလိုက်တာကြောင့်လူရည်ထူထပ်တဲ့တိုင်းပြည်မှာတကြောပြန်ကူးစက်မှုတွေကြုံနေရတာလို့လည်းကျန်းမာရေးပညာရှင်တွေကပြောဆိုနေပါတယ်။ဒီသံတော်ရွေးကောက်ပွဲအတွက်ပြည်နယ်၅ခုမှာစီးရုံးလှုပ်ရှားမှုတွေအတွင်းလူစုလူဝေးလောက်ခဲ့ကြပြီးအများစုကလည်းနှကောင်းစည်းကာကွယ်တွေမတုံ့ခဲ့ကြပါဘူး။နိုင်ငံများပိုင်းဥထရာခန့်ပြည်နယ်မှာလည်းဟိန္ဒူဘာသာဝင်ရဲ့အစဉ်လာယုံကြည်ချက်အရဂင်္ဂာမြစ်ထဲမှာစင်ကြယ်အောင်ဆေးကျောတဲ့အနေနဲ့နေ့စဉ်လူပေါင်းရာနဲ့ချီစုဝေးကြတဲ့တလကြဘာသာရေးခန္ဓာတွေစတင်နေသလိုမင်္ဂလာဆောင်တွေမိသားစုခန္ဓာတွေကိုလည်းလူစုလူဝေးတွေနဲ့ကျင်းပနေပါတယ်။စီဝါရေးချက်ချမွန်ပိုင်းမြို့မှာဆိုရင်လည်းကိုဗစ်ရောဂါပိုးကူးစက်သူအများဆုံးအတည်ပြုတဲ့နေ့မတိုင်ခင်တရက်မှာပဲဈေးတွေရထားတွေကမ်းခြေတွေမှာလူတွေနဲ့ပြည့်နေကြပါတယ်။ရောဂါကူးစက်မှုတွေပြန်တိုးလာရကဒီတစ်ပတ်ထဲမှာပဲအိန္ဒိယမှာပထမဆုံးအချိန်ဖြစ်ကူးစက်သူတနေ့ထဲမှာတသိန်းကျော်သွားပါတယ်။ပေါ်လူနေကကူးစက်သူတသိန်း 15,936 ယောက်အတည်ပြုခဲ့တဲ့အတွက်အိန္ဒိယမှာကာယရောဂါကျော်ဝါခြင်းကဆက်လို့အများဆုံးလည်းဖြစ်ခဲ့ပါတယ်။